မင်္ဂလာပါခင်ဗျာဒီမနက်ငယ်မှာတော့မကနိုင်ငံတကာကအယုံဆိုင်ခံရတဲ့ရခိုင်ပြည်နယ်ပြဿနာတွေကိုကုစားနိုင်ရင်ကျွန်တော်တို့ဒီနေ့ညဆွေးနွေးကြမှာပါအနာပြည့်ရင်ဆေးရှိရဆိုတဲ့စိုးရိမ်စကားလိုပါပဲပြဿနာကိုကုစားနိုင်ရင်မှယောဂလက္ခဏာကိုခွဲခြားဆုံးဖြတ်နိုင်မှုကလည်းအရေးကြီးရအောင်ဒါကိုကျွန်တော်တို့အဓိကဆွေးနွေးဖို့ရည်ရွယ်ထားပါတယ်ပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေဖြစ်ကြတဲ့မြန်မာပြည်အကဲကတ်သူဦးမောင်စိုးဦးအောင်သူမြင့်တို့လည်းဒီလိုင်းပေါ်မှာရရှိနေပါပြီအဲ့တော့ဆွေးနွေးပွဲကိုအရင်ဆုံးစတင်ပါတယ်ဆိုတော့ဒီရခိုင်ပြည်နယ်အရင်နဲ့ပတ်သက်လို့ဒီမြန်မာပြည်ကတော့ပဲသုံးသက်ချက်တွေနဲ့ရေးသားနေတဲ့ဒီဦးမောင်စိုးရဲ့ရည်ရွယ်သုံးသက်ချက်ကိုကျွန်တော်အရင်ကြားနေပါတယ်အခုဆိုရင်ဒီရခိုင်ပြည်နယ်အချက်တည်းဟာဖွံ့ဖြိုးရေးလူ့အခွင့်အရေးလုံခြုံရေးစသဖြင့်ပေါ်ပြီးအထိတ်အမြင်မျိုးကောက်နေကြရတယ်လည်းရှိပါတယ်ဆိုတော့ရခိုင်ရင်းမှာအဓိကပြဿနာဖြစ်နေရည်ရွယ်ကောက်ချက်ဆက်နေဆိုရင်ဘယ်လိုချက်တွေရှိမလဲဆရာဦးမောင်စိုး
ကျွန်တော်တို့ဒီရခိုင်ပြဿနာကိုကြည့်ကြည့်နေသုံးသက်တဲ့အခါမှာဆိုရင်ကျွန်တော်နှစ်ဖက်ကြည့်နေမှုတွေ꿰နေကြ။တစ်ခုကတော့ဒီဘင်္ဂလီဒီဘက်ကကြည့်တာဖြစ်တယ်။တစ်ခုကတော့ရခိုင်နေဘက်ကကြည့်တာဖြစ်တယ်။နော်။အဲ့ဒီကြည့်နေမှုနှစ်ခု꿰နေတဲ့ပြဿနာအဓိကပြဿနာဖြစ်တယ်။အဲ့ဒီပြဿနာကိုရှင်းလင်းအောင်လုပ်ဖို့လိုအပ်ပါတယ်။အဲ့မှာနောက်တစ်ခုထပ်ပြောတာထပ်ပြီးဖြစ်နေတာကျွန်တော်ရခိုင်နေဘက်ကပဲဖြစ်ဖြစ်ကျွန်တော်ဗမာအစိုးရဘက်ကဖြစ်ဖြစ်ပြောနေတာကနိုင်ငံသားဖြစ်မှုပြဿနာဖြစ်ပါတယ်။ဒါနဲ့ဟိုဘက်ကပြောနေတာရိုဟင်ဂျာဆိုတဲ့လူမျိုးနဲ့ဒီတိုင်းရိုဟင်ဂျာဆိုတာလူမျိုးတစ်မျိုးဖြစ်တယ်။အဲ့လူမျိုးတစ်မျိုးအတိမတ်ပြောင်းမယ်ဆိုတဲ့ပြဿနာဖြစ်တယ်။အဲ့တော့ကျွန်တော်တို့ကဒီပြဿနာကိုခွဲခြားပြီးတော့အရင်ဆုံးမဖြေရှင်းနိုင်ဘဲနဲ့ကျန်တဲ့ပြဿနာဖြေရှင်းဖို့မလွယ်ပါဘူး။ဒါပထမချက်ပါ။ဒုတိယချက်အနေနဲ့ပြောမယ်ဆိုလို့ရှိရင်သမိုင်းကိုပြန်ကြည့်ဖို့လိုပါလေဒီဖြစ်စဉ်ဖြစ်လာခဲ့တဲ့သမိုင်းရုံးတစ်လျှောက်လို့ကိုပြန်မသုံးသပ်ဖဲနဲ့ဒီပြဿနာကိုကျွန်တော်ဖြေရှင်းမယ်ဆိုခက်ခဲရှိတယ်အဲ့တော့ဒီပြဿနာကိုကျွန်တော်တို့ကဒီအခုဘူးကြီးအောင်မောင်းတော့အေရီယာပေါ့ဒီအေရီယာမှာဖြစ်လာတဲ့ပြဿနာတွေကိုကျွန်တော်တို့ကသုံးသပ်မယ်ဆိုလို့ရှိရင်လက်ရှိအခြေအနေကိုသုံးသပ်ဖို့လိုသလိုသမိုင်းရောက်ဒီဖြစ်လာခဲ့တဲ့သမိုင်းရောက်ကိုဖြစ်နေဆက်ဆက်ပြန်သုံးသပ်ဖို့လိုပါအဲ့ဒါကိုမသုံးသပ်ဖဲနဲ့ဆိုလို့ရှိရင်ကျွန်တော်အဖြေမှန်ရနိုင်မယ်မဟုတ်ဘူးလို့ထင်ပါတယ
်ဟုတ်ကဲ့ဆရာဦးမောင်ဆက်ကြည့်ပြီးမှာလေကိုအောင်သူမြင့်ရဲ့သဘောထားလည်းသိချင်ပါတယ်ဟိုဒီကိစ္စနဲ့ပတ်သက်လို့ကိုအောင်သူမြင့်လည်းဒီမချသေးခင်တော့ပဲအားလုံးအားမြတ်သဘောထားလေးဟိုရေးတာတွေ့ရပါတယ်ဆိုတော့ဒီရခိုင်ရင်းနဲ့ပတ်သက်လို့အဓိပ္ပာယ်ဖွင့်ဆိုချက်တွေကဘယ်လောက်တောင်ကွဲပြားနေလဲကိုအောင်သူမြင့်
ဟုတ်ကဲ့ဟိုကျွန်တော်ဒါပထမဆုံးပြောချင်တာကကျွန်တော်ရခိုင်ပြည်နယ်လည်းမရောက်ဘူးပါဘူးနောက်တစ်ခုကတော့ဒီရခိုင်ရင်းနဲ့ပတ်သက်လို့စီစီဆရာလေးလာကြောင်းကျင်နေပြီလည်းမဟုတ်ပါဘူးဒါပေမဲ့အခုဒီဘလောပြဿနာတွေဖြစ်တော့ကျွန်တော်လိုက်ဖတ်ပါတယ်အဲ့တော့အရေးကြီးတဲ့တချို့ report တွေတွေ့ရပါတော့အစီရင်ခံစာတွေမှာအထူးသဖြင့်တော့အခုနောက်ဆုံးထုတ်တဲ့ဒီကိုဖီအနန်ရဲ့အစီရင်ခံစာရှိပါတယ်အဲ့ဒီမှာတော့အဓိကတော့သူတို့ကသုံးချက်သုံးသပ်ပါတယ်ဒါကဘာလဲဆိုတော့ development crisis ကျွန်တော်တို့ဖွံ့ဖြိုးရေးဆိုင်ရာပြဿနာပေါ့နော်တိုင်းပြည်ကဟိုဒီရခိုင်ဒေသကသိဆင်းရဲနေတယ်ဒုတိယကတော့ဒီ human rights crisis လူခွင့်ရေးပြဿနာလို့သုံးသပ်ပါတယ်တတိယကတော့ကျွန်တော်တို့ security လို့ခေါ်တဲ့လုံခြုံရေးပြဿနာလို့ဒီလိုသုံးသပ်တယ်ပေါ့နော်ဆိုတော့အဲ့တော့ကျွန်တော်တို့ဘာတွေပြန်တွေ့လဲဆိုတော့ဒီသမရဦးသိန်းစိန်လက်ထက်မှာကျွန်တော်တို့2012မှာလွတ်တော်ကိုတင်တဲ့ဒီစာချုပ်လာရှိပါတယ်ဆိုတော့အဲ့ဒါကိုလည်းကျွန်တော်တို့ပြန်ကြည့်ပါတယ်နောက်တစ်ခါကျတော့ဒီကျွန်တော်တို့ဦးသိန်းစိန်လက်ထက်မှာပဲဒီရခိုင်အရေးလေးလာရေးကော်မရှင်ဆိုတာဖွဲ့ပါတယ်ဒီဒေါက်တာကျော်ရင်နိုင်တို့ကအတွေ့အမှုလုပ်တယ်ဟာပေါ့နော်ဆိုတော့အဲ့မှာတော့သူတို့ကဒီဟိုကျွန်တော်တို့ရခိုင်လူမျိုး1200ဒီမွတ်စလင်800ကျော်ကိုဒီတွေ့ဆုံမိန်းမြန်းတာတွေအစာပေးတွေလုပ်ပြီးတော့သူတို့လုပ်တာပေါ့နော်ဆိုတော့အဲ့တော့ဟိုကျွန်တော်ဆိုလိုတာကဒီအခုဖြစ်နေတဲ့ပြဿနာတွေကိုပြန်ကြည့်တဲ့အခါကျတော့ narrative လို့ခေါ်တဲ့ဖွင့်ဆိုတဲ့အချက်တွေကတော်တော်များများဟိုအမျိုးမျိုးဖြစ်နေတယ်ဖြစ်နေတယ်ဆိုတာကဒါခိုးဝင်ဘင်္ဂါလီပြဿနာလားဒါမှမဟုတ်လူဝင်မှုကြီးကြပ်ရေးပြဿနာလားဒါမှမဟုတ်အခုနောက်ပိုင်းဖြစ်နေတဲ့လူကုန်ကူးမှုတို့မူရစေဝါးတွေပါပြဿနာတယ်ပေါ့နော်အဲ့တော့အခုနောက်ပိုင်းထပ်ပြောမယ်ဆိုလို့ရှိရင်တော့ဒါနိုင်ငံတကာကအခုစိုးရိမ်မှုပါနဲ့နိုင်ငံတကာရဲ့အမြင်မှာထည့်စဉ်းစားမယ်အခြေအနေမျိုးဖြစ်လာတော့ဒီဘူးကပြောရင်တော့ဒါသိရှုပ်ထွေးတဲ့ပြဿနာတခုဖြစ်သွားပြီလို့ကျွန်တော်ဆိုချင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီကိုဖီအနန်ဦးဆောင်တဲ့ဒီရခိုင်ချန်ပီယံကောင်ရှင်အစည်းအဝေးမှာတော့ကိုအောင်လူမျိုးထောက်ပြလို့ပဲဒီဖွံ့ဖြိုးရေးကိစ္စလူခွင့်ရေးလူမျိုးရေးပြဿနာတွေကိုဟိုကောက်ချက်ချထားလို့ဟိုဆိုရမှာပါဆိုတော့မြန်မာဆိုအနေနဲ့ကဒီအခုဆိုရင်ကိုဖီအနန်ကောင်ရှင်ရဲ့အချန်ပီယံချက်တွေကိုအကောင်အထည်ဖော်ဝင်အောင်လုပ်နေပြီဆိုတော့ဟိုဒီမျိုးဟိုလက်ခံထားရလို့ဟိုယူပြီးဆုံနိုင်တာဆောင်းမှာမဟုတ်ဆို
ကျွန်တော်ကိုဖီအနန်ကောင်ရှင်ရဲ့အစည်းအဝေးမှာမလုံလောက်ဘူးလို့ကျွန်တော်တော့မြင်တယ်လုံးလုံးမှုဆိုတာပြဿနာရခိုင်ပြဿနာတမိုင်းဆိုင်ရာပြဿနာဖြစ်နေတယ်ဆိုတော့ဒီအခုကျွန်တော်တို့ပုံမှန်ဆုံးရှင်းရမယ့်ပြဿနာတစ်ခုက ဒီလူတွေကရခိုင်ခြေစိုက်တန်လာလူမျိုးတစ်မျိုးဖြစ်တယ်ဆိုတော့ရိုဟင်ဂျာဆိုတဲ့နာမည်တောင်းဆိုတဲ့ပြဿနာကိုကျွန်တော်လက်ခံပါလားလက်မခံဘူးလားနော်ကျွန်တော်ရခိုင်ပဲဖြစ်ဖြစ်အခုကျွန်တော်ဘာကြီးဆိုရဖြစ်ဖြစ်လက်ခံတာအမင်းစက်နေနေပဲဟိုအင်းရဝင်လာတဲ့လူတွေဖြစ်လက်ခံတာဖြစ်တယ်အဲ့တော့ကျွန်တော်ကတန်ရလာလူမျိုးဖြစ်လက်မခံထားဘူးဒီပြဿနာအရင်ဆုံးရှင်းရမယ့်ပြဿနာလို့ကျွန်တော်မြင်တယ်အဲ့ပြဿနာကိုမရှင်းမင်းနဲ့ကြံတဲ့ဟာကိုကြော်ရင်ကြော်လို့မရဘူးညပြဿနာကကျွန်တော်တို့အင်းကြီးကအင်းကြီးကကျွန်တော်တို့ဘာနိုင်ငံကိုကိုလိုနီပြုအင်းကြီးကကိုလိုနီပြုဘာပြုကိုလိုနီပြုတဲ့အခါမှာဘာပြုပါရှိတယ်ဒီလောကတွေကိုအဆုံးမလုံလောက်တဲ့အခါအင်းကြီးကနေလောကအများကြီးတွန်းထားတာရှိတယ်တွင်းထားတဲ့ခါကျ1938ခုနှစ်မှာကျွန်တော်တို့ရန်ကုန်မှာကလောင်မှာရေးဖြစ်ဖြစ်တယ်။ဘာကြီးအောက်ပိုင်းပေါ့နော်။ကျွန်တော်ကိုညငုံဘာညာအေးအေးရည်ဒီဖြစ်တယ်။ဖြစ်တဲ့ခါကျတော့ဒီစုံမန်းစစ်စီအစီအကံစုတစ်ခုဝင်တယ်။ဝင်တဲ့အစီအကံကဂျိမ်းဘက်စတာအစီအကံသာလို့ခေါ်တယ်။ဒီအစီအကံသားအရပြောရင်အိန္ဒိယနေပြီးတော့လုံသားမလုံလောက်တဲ့ဘာကြီးမှလေလုံငန်းမှလေလုံသားမလုံလောက်တဲ့အိအင်းကတွင်းနဲ့အလုံသမားကြီးကတနေ့ကို4000လောက်ရှိတယ်။အဲ့တော့ညာလာရင်လူမျိုးကြီးရဖြစ်ဘာသာကြီးရပြုစုတွေဖြစ်လာနိုင်တယ်ဒီပြဿနာကိုရှော့ဖို့လိုတယ်ဆိုရင်ဂျေဘတ်ဆာစီကထောက်ပြထားတယ်ကျွန်တော်တို့အနေနဲ့ပထမဆုံးဒီပြဿနာရင်းကိုစဉ်းစားမယ်ဆိုလို့ရှိရင်ဒီပြဿနာဘယ်အဆလဲဆိုတာကျွန်တော်တို့စဉ်းစားဖို့လိုတယ်အဲ့တော့ဒီပြဿနာဘယ်အဆလဲမစဉ်းစားဘဲနဲ့အခုဒီကနေအခုရှိနေချင်းနဲ့ဖြတ်စဉ်းစားရင်ကျွန်တော်ပြဿနာမဖြေရှင်းနိုင်ဘူးလို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ကျွန်တော်ဆိုချင်တယ်ထူးထူးမယ်ဆိုတော့တို့ကိုအောင်သူကြီးသဘောတော်ခင်ဗျာအခုဒီကော်ဖီယာနဲ့ကော်မရှင်ချန်ပီယံရှစ်တွေကိုအစိုးရတော့အကောင့်တက်ပေါ့ဆိုပြီးဖြစ်နေတယ်ဆိုတော့ဒါကသူတို့ယူဗီယာဒီဟာကိုဟိုဒီမျိုးလက်ခံထားရလို့ဆိုနိုင်လားဒါပေမဲ့ဒီလိုလက်ခံနေဆိုရင်တော့ဆရာဦးမောင်ဆိုထောက်ပြသလိုပေါ့လေဒီပြည်ရင်းကအင်အားစုတွေရောဟိုအပြည့်ဝလက်ခံနိုင်မယ့်ခြေမျိုးရှိရလားကော်မရှင
်ဟုတ်ကဲ့ဒီလိုပါဟိုကျွန်တော်ဦးသိန်းစိန်ခုနပြောတဲ့အစီရင်ခံစာပေါ့နော်သမ္မတဦးသိန်းစိန်ကာလကအစီရင်ခံစာပြန်ကြည့်တော့သူတို့ကကျွန်တော်တို့ပြည်တွင်းရဲ့လုံခြုံရေးအပိုင်းကိုသမိုင်းရေးအပိုင်းကိုတချို့ကိစ္စတွေကိုဟိုလူမှုရေးအပိုင်းပေါ့နော်ဒါတွေကိုကင်ကယ်ဖို့အကြံပြုချက်တွေလည်းရှိပါတယ်အဲ့တော့ဖြစ်ပုံကပြီးခဲ့တဲ့ကာလလှုပ်ဆောင်တဲ့အစီရင်ခံစာတွေတော့ကျွန်တော်ပြစ်ပလိုက်တယ်ပြစ်ပလိုက်တော့အခုလက်ရှိကိုဖီအန်နန်ရဲ့အစီရင်ခံစာကိုကောက်ကင်လိုက်သလိုဖြစ်တာပေါ့နော်အဲ့တော့ကိုဖီအန်နန်အစီရင်ခံစာကကြတော့ဒါကကျွန်တော်တို့နားလည်နိုင်ပါတယ်သူကနိုင်ငံတကာကလာတော့လူခွေရင်းနဲ့ဒီ international norms ဘောနိုင်ငံကစံချိန်စံညွှန်းတွေကိုပို့အခြေပြုပါတယ်အဲ့တော့ပြောမယ်ကျွန်တော်အမြင်ပြောတာကဒီခုနပြောတဲ့ကျွန်တော်တို့ပြည်တွင်းလုံခြုံရေးတို့အထောက်အချာအာဏာတို့တချို့ပိုင်းတွေကလက်ရှိတဲ့သဘောမျိုးဖြစ်ပါတယ်ဒီကနိုင်ငံကပဲအမြင်ပိုကဲတဲ့ဟာမျိုးဖြစ်တယ်အဲ့တော့တခုကတော့ကျွန်တော်ဒီနေရာမှာပြောချင်တာကအဲ့တော့အစိုးရကဒီလက်ရှိပြဿနာကိုလူမြင်ပါကလေးပေါ့အဲ့တော့ဖြစ်ဖြစ်ဆိုရှင်းပြချက်ကိုအခုချိန်ကြီးကျွန်တော်တို့မကြားရဘူးဖြစ်နေတယ်ဆိုလိုတာကဦးသိန်းစိန်လက်ထက်မှာဒါနဲ့ပတ်သက်လို့ပြည်သူလူထုကိုရှင်းပြတယ်မိကုံပြောတယ်ဒီလွတ်တော်ကိုအစီရင်ခံစာတင်တယ်ဒါတွေရှိတယ်ပေါ့နော်အဲ့ဒါဆိုလို့ရှိရင်အခုလက်ရှိအစိုးရကရောဒီပြဿနာနဲ့ပတ်သက်လို့သူတို့အနေနဲ့ဘယ်လိုစဉ်းစားရသလဲဆုံးဖြတ်ထားသလဲဒါမျိုးတော့ကျွန်တော်ကြားချင်တဲ့အနေအထားရှိပါတ
ယ်ဟုတ်ကဲ့ကျွန်တော်ရင်းကျေးဇူးတင်ပါတယ်အခုတော့ကျွန်တော်တို့ဆွေးနွေးပွဲကိုပါဝင်ဖို့ဆက်သွယ်ထားတဲ့လူတွေကိုလည်းကျွန်တော်လှည့်ပေးချင်ပါတယ်အရင်ဆုံးမြစ်တန်ရခန့်ညင်တာတစ်ခုကတော့ကျွန်တော်တို့ဒီဆွေးနွေးတာဟာဟိုထိပ်ပြန်ရှာလွယ်ဟိုကိစ္စရတဲ့ခုလည်းဖြစ်နေတယ်ဆိုတော့ပြဿနာကိုကျွန်တော်တို့ကတစ်ဖက်တစ်လမ်းအဖြေရှာနိုင်မှုပဲရည်ရွယ်ပါတယ်ပြဿနာကိုပိုကြီးဖောက်အောင်လုပ်ဖို့လည်းမဟုတ်ပါဘူးဆိုတော့ဒီပါဝင်ဆွေးနွေးရသူတွေအနေနဲ့အပြည့်အဝဆောင်ပြီးဆွေးနွေးစီလိုပါတယ်စိတ်ခံစားမှုတွေကိုလည်းဟိုရှင်းလင်းမတင်စီချင်ပါဘူးခင်ဗျာဒါတော့ကြိုပြီးတော့မြစ်တာရက်ခံထားတာပါဆိုတော့ကျွန်တော်တို့အရင်ဆုံးကတော့မြန်မာနိုင်ငံကကိုကမောင်လွင်ဖြစ်ပါတယ်ကိုကမောင်လွင်ရဲ့သဘောထားကိုဆွေးနွေးနိုင်ပါတယ်ခင်ဗျာဟို
နားဒီစစ်ပြီးဆွေးနွေးကြလို့ရတယ်တကယ်လို့ရတယ်ဒီကန်ဒီနေဟိုတရားဥပဒေကိုရှာနေလို့ပါပဲ။အမှန်တကယ်ကဘာသာရေးဒီလိုအကြောင်းပြလို့နိုင်ငံရေးမှာကြားကြလို့ပါပဲ။တမတ်ကနေတမတ်ကတမတ်ကမိသားစုကလည်းဟာတမတ်ကတရားဥပဒေနိုင်ငံရေးပါတီလိုက်ရဲ့အတင်းချပြန်နေတဲ့အင်ဂျီဆိုပြီးအပြုဖို့လုပ်ပါရဲ့။ဒါပေမဲ့ဒီနေ့ကတော့တမတ်ကလည်းအဲ့ဒီအဆုံးရအကြောင်းကနားလည်မှုဝဲမနေရင်ဟဲ့အာလာပါဝါတဲ့အင်ဂျီကြဲ့ကျွန်တော်ငါအမိရရောအကျန်းမှုကောင်းနေချင်းနိုင်ငံရေးကြားမှုအရေးကိုဆက်ဖို့လိုရဲ
။ဟုတ်ကဲ့။
နောက်ဆုံးနောက်ဆုံးရရောဒီကနေ့ပြတာကိုအပြည့်အစုံရေးဒီလိုပါတာရေးကိုဦးဆောင်ပေးတယ်။ဒီကနေ့ချင်းမျိုးကိုဟိုလာနိုင်ငံအနေနဲ့ရတဲ့မျိုးရဲ့အရေးကြီးတယ်ဗျ။
ဟုတ်ကဲ့ကျေးဇူးပါကိုကမောင်လေးနောက်တူကအမေရိကန်ပြည်ထောင်စုကဟိုတန်ကားတော်တပါးပါအရှင်ရာဟုလာဖြစ်ပါလေအရှင်ရာဟုလာရဲ့သဘောထားကိုလည်းဟိုလူရင်းသူရှင်မိတ်လို့ရပါရဲ့ဗျာ
။ဟုတ်ကဲ့ဒီပါကြီး
်ဓမ္မဆိုလို့ဦးဇင်းပြောလို့ကျေးဇူးတင်ပါတယ်ဆိုဦးဇင်းအခုရခိုင်ကြားလာလေးမကြသေးဘူးလေဒီမြို့ချောက်အသက်ခံတဲ့အချိန်ကမတိုင်မီလေးကအဲ့ဒီဒေတာမှာဦးဇင်းရှိနေဆိုတော့ဒီဦးဇင်းအနေနဲ့ပါစနေနေနဲ့သုံးသပ်လို့ရှိရင်ဒီလက်ရှိအခြေအနေက
အတယ်ဖုန်းလိုင်းကြပါပါလေကျွန်တော်တို့နောက်တူကိုလှည့်ပေးကြပါလေကိုစလိုက်ပွေကုန်းဖြစ်ပါလေရန်ကုန်မြို့ပါစလိုက်ပွေကုန်းတဘောရတဲ့လူရင်းတို့ချင်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီကာလီဆိုတဲ့ကိစ္စကိုကျွန်တော်တို့တိုင်းရင်းသားတွေအားလုံးကလက်ခံထားတဲ့ဥစ္စာဖြစ်တဲ့အတွက်ကျွန်တော်တို့ဟိုအစ္စလမ်ဘာသာဝင်တွေဒီကာလီလို့သူတို့လက်ခံဖို့လိုနေခြင်းတယ်တိကျရင်တော့ကျွန်တော်တို့နိုင်ငံသားဖြစ်နိုင်တဲ့ဥစ္စာကိုစစ်စစ်ကြီးဥပဒေကိုကျွန်တော်တို့ဤဥပဒေတွေပါရည်ယူဆတဲ့ခံနိုင်အဲ့ဒါဒီကလီနာမင်းနဲ့တို့အေးနိုင်ငံတာဝဲပြနိုင်ငံတာဝဲပြတဲ့တော်များများဖြစ်လာအောင်ကျွန်တော်စူးစမ်းပြဖို့လိုတယ်။နောက်ပြီးတော့မှကျွန်တော်တို့ဘာလို့ဖို့လိုလဲဆိုရင်တော့လူဦးစီထိန်းကြီးဥပဒေကအကောင်းတာတော့မဟုတ်ပေမဲ့အဲ့ဒီဥစ္စာကိုအသိဝင်အောင်လုပ်နေဆိုရင်ဥမာရန်ကုန်လူဦးကြီးတို့ကအများကြီးဟိုတိတ်ကြီးနေပြီအဲ့တော့ရန်ကုန်မှာလူဦးကြီးခလေးတလောက်မွေးရမယ်နောက်ပြီးတော့မှဒါကိန်းပြည်နယ်မှာခလေးတလောက်မွေးရမယ်ဆိုရင်မလူကြီးကန်တာတို့ဘာလို့ပညာပေးတာတက်ဖြစ်နောက်ပြီးဥပဒေနဲ့ထိန်းချုပ်တာပဲဖြစ်လို့မယ်ဘာလို့ဆိုတော့လူထုကကြောက်တာကလူကြီးရဲ့အဆမတန်မတူရဲ့ဖြစ်ဖြစ်ပေါ့တွန်းအများပြလာတာတို့နောက်ပြီးတော့မှဟိုအဲ့ဒါနဲ့ဆင်နွေတဲ့ဥစ္စာတွေဟိုပြဿနာတွေနည်းနည်းကြောက်တာပါအဲ့တော့ပထမဆုံးနာမည်ကိုတော့ဟိုလေ့ခံပြီးတော့မှနိုင်ငံသားဖြစ်နိုင်တဲ့လမ်းကြောင်းကိုဟိုဖြစ်အောင်နောက်အခွင့်အရေးကိုလည်းပဲလုပ်ပြဖို့လိုနေတယ်နဲ
ဟုတ်ကဲ့ကိုစမ်းပွဲကိုကျေးဇူးပါကျွန်တော်တို့ကဒီမှာဆွေးနွေးပွဲအတွက်ကိုအီးမေးလ်ပေးပို့ထားတဲ့စာယူလေးဖော်ပြချင်ပါတယ်ဟိုစာတော်ကတော့ဒီမောင်သက်သနာအမေရိကန်ပြည်အောင်ဆိုတာပို့လာပါသူစာနည်းနည်းလေးရှင်းရဲ့နောက်တစ်ခါနောက်ကျောင်းနေလဲပါနေအတွက်ကျွန်တော်လူရင်းတို့ရှင်းဖို့ပဲပေါ်ဖတ်ပြချင်ပါတယ်ဒီနေ့မှာသူအကြံပေးထားတာကသက်သနာကိုတဲ့အကောင်းဆုံးဖြည့်ရှင်းနိုင်မယ့်နည်းလမ်းကတော့တက်မော်ကဆွေးရအောင်ချုပ်မှုအောင်မှနေပြီးဒုက္ခတွေကိုအသေးစားဆစ်စစ်လက်ခံပြီးပြန်လည်နေရာချထားရေးကိုကုလသမဂ္ဂဖွဲ့စည်းရတဲ့ပူးပေါင်းဆောင်ရွက်တင်တယ်လို့ယူဆမိပါတယ်ချင်းချက်တစ်ခုအနေနဲ့ကတော့ရာဇဝမှုကျူးလွန်ခဲ့သူတွေကိုအစိုးရကအရေးယူဆောင်ရွက်တဲ့နေရာမှာကုလသမဂ္ဂဖွဲ့စည်းပြီးနိုင်ငံကလူ့ခွင့်ရေးလို့ရှာသူအနေနဲ့လူ့ခွင့်ရေးဆိုတဲ့တပြောင်းအောင်းနဲ့တစ်သက်ဆောင်တဲ့အော်နီယာရယ်ဆက်မလုပ်ဖို့လည်းအရေးကြီးကြောင်းတင်ပြလိုက်ရပါတယ်ဆိုပြီးသူကပြောပါတယ်ဆိုတော့ဟိုဒါနဲ့ပတ်သက်လို့ပေါ့လေကျွန်တော်ဟိုဆရာဦးမောင်ဆိုတဲ့သဘောထားကိုလည်းကျွန်တော်ပြန်ပြီးတော့ဟိုသိချင်ပါတယ်ဆိုတော့ဒီဟိုပဒါစီနေမှာလဲထောက်ပြသွားတာရှိပါတယ်ဆိုတော့ဒီအခုကျွန်တော်ဒီပြဿနာနဲ့ပတ်သက်လို့ဟိုရခိုင်ပြည်နယ်အရေးအတော့ပြဿနာတခုမှကရှိရတော့သိကြပါတယ်ဆိုတော့အထက်ပဲခွင့်ဆိုချက်ဒီအမြင်တွေကလည်းတခုမှကပို့ကြမှာပါဆိုတော့နိုင်ငံတကာအမြင်ပြည်တွင်းမှာတော့မလဲအစိုးရရဲ့အမြင်တက်မတော်ဘက်ကအမြင်ဒီဒေသခံအစိုးရတွေတော်တော်ရဲ့အမြင်တွေတခြားနိုင်ငံရေးအင်အားစုရဲ့အမြင်တွေလည်းကွဲနေကြအောင်ပါဆိုတော့ဒီလိုကွဲလွဲချက်တွေကိုဟိုစူးစိနိုင်မဲ့ရေကန်ရေကန်တော့လက်လုံးမှာကျွန်တော်တို့ပြည်တွင်းမှာရှိလားခင်ဗျာ
လို့ဆိုတော့ကျွန်တော်မြင်ရတော့မရှိဘူး။အဲ့ဒါကြောင့်ပြဿနာပိုးပြီးတော့ရှုပ်ထွေးနေတာဖြစ်ပါတယ်။ဒီပြဿနာမှာကျွန်တော်တို့အရင်ဆုံးရှင်းရမှာဟုတ်အလုံးကတော့1982ခုနှစ်ငရဟုတ်ပြီးတင်တယ်။အဲ့ဒီမှာကျွန်တော်အရင်ဆုံးရှင်းရမယ့်ပြဿနာသည်ဒီဘင်္ဂလီဒီစီအိန္ဒိယနေဝင်လာတဲ့သူတွေလားသူတို့ပြောနေတယ်သူတို့ကအန်သန်ဟိုတိုင်းလားပေါ့ဟိုညာမီနဲ့တောင်းနေမှန်လားမှန်လားမှန်လားမှန်လားဆိုတော့ကျွန်တော်ပြောတာကရှင်းလင်းမှုလိုတယ်ဒါပြဿနာတစ်ခုဖြစ်တယ်ဒီဟာကိုအရင်ပထမဆုံးရှင်းဖို့လိုတယ်သူတို့ဒီအိန္ဒိယနေအင်္ဂလိပ်ကနေခေါ်သွင်းလာတဲ့လူတွေလားဟိုဒီဒေသမှာအခြေခံတဲ့တိုင်းလားလားဆိုတဲ့ပြဿနာကြီးပထမရှင်းရမယ့်ပြဿနာဖြစ်တယ်ဒုတိယဒီလိုဝင်လာတဲ့လူတွေနဲ့ပြီးတော့အဲ့နိုင်ငံကပြုနိုင်ငံကနိုင်ငံကစသဖြင့်80နှစ်ဥပဒေရနိုင်ငံသားဥပဒေဖြည့်ရှင်းမယ့်ပြဿနာဒုတိယပြဿနာဖြစ်တယ်လို့ထင်တယ်ကျွန်တော်တို့ကအခုပထမပြဿနာကိုအလုံးကရှောင်းနေကြတယ်ရှောင်းနေလေကျွန်တော်တို့ကပြဿနာပိုးဆိုးလေးဖြစ်မှာဖြစ်တယ်ကျွန်တော်တို့ပထမပြဿနာလည်းရှင်းရမယ်ဒုတိယပြဿနာလည်းရှင်းဖို့လိုတယ်လို့ထင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါကိုအောင်သူကြီးသဘောထားအောင်ခင်ဗျာအခုကျွန်တော်တို့ကဒီရခိုင်ရင်းနဲ့ပတ်သက်လို့အထက်ဖွင့်သူချက်တွေအမြင်တွေကွဲလွဲနေတာကြီးစုစည်းနိုင်မယ့်အခြေအနေမျိုးတွေဘယ်လောက်များရှိလဲကျွန်တော်တို့က
ဟုတ်ကဲ့ဟိုကျွန်တော်အမြင်ကတော့အခုအစိုးရကိုယ်တိုင်ကဒီပြဿနာကိုဘယ်လိုမြင်လဲဆိုတာမကြရဘူးပေါ့နော်အထူးသဖြင့်ဒီသမရကနေပြီးတော့ဟိုကျွန်တော်တို့အာမခံချက်လည်းပေးဖို့လိုတယ်နှစ်ဖက်လုံးကိုလုံခြုံရေးအာမခံချက်ပေးဖို့လိုတယ်ပြီးတော့ဒီပြဿနာနဲ့ပတ်သက်လို့အရင်ဥသိမ့်ဆိုင်ခေလို့သလိုဟိုပြန်ပြီးတော့တင်ပြဖို့လည်းလိုတယ်လွတ်တော်ရောပြည်သူလူထုရောပေါ့နော်ဆိုတော့ဒါတွေမရှိသေးဘူးနောက်တစ်ခါကျတော့ကျွန်တော်တို့ဟိုမြင်တဲ့အပိုင်းကဒါနဲ့ပတ်သက်ရင်ပညာရှင်တွေကျွန်တော်တို့ပြည်သားအဖွဲ့အစည်းတွေလွတ်လပ်တဲ့လူတွေစီမှာလည်းဟိုလွတ်လပ်စွာဆွေးနွေးငင်းခုံဒီဘိတ်လုပ်ခွင့်လိုမယ်လို့ထင်တယ်အဲ့တော့ကျွန်တော်တို့အဖွဲ့အစည်းတွေမှာကြုံရတဲ့ပြဿနာကအခုချိန်မှာ လူရင်းညာခေါ်မလားဘင်္ဂါလီခေါ်မလားအဲ့လိုမှမဟုတ်ဘူးဆိုရင်ကျွန်တော်တို့ကဘယ်လိုခေါ်မလဲပေါ့စသဖြင့်အဲ့လိုစလုံးကရွေးရတာကစလို့တော်တော်များများကျွန်တော်တို့ကြားထဲမှာဟိုပြဿနာတွေရှိပါတယ်အဲ့တော့ကျွန်တော်မြင်တာကတော့ပို့ပြီးတော့လွတ်လပ်ပွင့်နေတဲ့ဟိုဒီဘိတ်ပေါ့နော်ဆွေးနွေးရင်းခုန်မှုတွေတိကျလိုရမယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီ email နဲ့ကျွန်တော်တို့ဆွေးနွေးထားတဲ့ပုံစံတွေအလှည့်ပေးခြင်းပါတယ်တူကတော့ဒီဥလာထွန်းတကုံမျိုးတစ်ဖြစ်ပါတယ်ဥလာထွန်းတကုံမျိုးတစ်ကတော့ဒီတမိုင်းအကိုကဟိုသူတွေ့ရှိထားတဲ့ဟာကိုစာစာနဲ့သူပြဖို့ထားပါတယ်အချင်းခက်ခဲကြောင့်ဒီသူ့သဘောထားအချက်၄ချက်ကိုပဲဖော်ပြဟောပေးခြင်းပါတယ်ဒီနေရာမှာသူကတော့ဒီရခိုင်ဒေသရှေ့တီးတန်းနဲ့ဖြည့်ရှင်းနေပါတယ်နံပါတ်၁ကတစ်ဘာလုံးတွေစံဖြစ်လက်ခံကြရမယ်လူခွင့်အခြေခံမှုကိုအပြည့်အဝလမ်းညွှန်အခြေခံမှုဖြစ်လက်ခံနိုင်လာရပါမယ်နံပါတ်၂တမိုင်းချက်လက်ဖြစ်စဉ်မှန်ကိုလက်ခံရပါမယ်နံပါတ်၃ကလူမျိုးဆွဲဘာသာဆွဲလောကကျင်းပြီးအမြင့်ကျဲတဲ့သဘောထားပြည့်ဝရပါမယ်။နံပါတ်၄ကတော့ဥယျာဉ်ထက်မှဘယ်သူမှမရှိစေရပဲဥယျာဉ်စုံမွေးကိုအသက်အမြတ်လေးစားလိုက်တာအကောင့်ထဲပေါ်ရပါမယ်။ဒါကိုအရင်စဉ်းစားဆောင်ရွက်ဖို့လိုပါတယ်ဆိုပြီးတော့သူကရေးပါတယ်။ဒါတော့စေတော့ဆရာဦးမောင်ဆိုလဲချက်ထောက်ပြတာကျွန်တော်တတိထားမိပါတယ်ဒီဟိုဒီဒီခိုင်ကြီးနဲ့ရင်းနဲ့ပတ်သက်လို့ဖြစ်ရှင်းတဲ့နေရာမှာဟိုစစဆရာထောက်ပြသွားတာ identity ကိစ္စမျိုးတွေရှိမယ်နောက်တစ်ခုကတော့ဟိုလုံချုံရေးပြဿနာမျိုးတွေရှိမယ်ပေါ့နော်ဆိုတော့ကျွန်တော်အခုဟိုခုလိုခိုင်ကြီးနဲ့ကိစ္စမှာအခုဆိုလို့ရှိရင်ဒီနိုင်ငံတကာအမြင်တွေကိုလည်းစစကောင်းချင်းပြောလို့ထက်ဆွေးနွေးရထက်ပြီးစဉ်းစားမယ်အခြေအနေမျိုးဖြစ်တဲ့အချိန်မှာပေါ့လေဒီပြဿနာကိုကျွန်တော်တို့ကဒီရေရှည်ဖြစ်ရှင်းမှုဟာဒီယောဂလက္ခဏာဆိုတာကိုစစကောင်းချင်းရတယ်ဒါဝတ်ထပ်ထောက်ပြသွားပါတယ်အစိုးရကဟိုပေါ့လေရှင်းရှင်းလင်းလင်းမပြောသေးဘူးလို့ဆိုပါရယ်ဆိုတော့အစိုးရအနေနဲ့လက်တော်အချိန်မှာဒါအောင်ရှင်းရှင်းလင်းလင်းဖြစ်အောင်ဘာတွေလုပ်ဖို့ဆိုလိုမလဲဆရာဆရာကြီ
းဟုတ်ကျွန်တော်ပြောရအော
င်ဟုတ်ကဲ့ဆရာဦးမောင်ရှင်ဟုတ်ကဲ့
အော်ဟုတ်ကဲ့ပထမဆုံးကိုအောင်သူကြီးကျော်တာကျွန်တော်ထောက်ခံတယ်ဗျအဲ့ဒါဘာလဲဆိုတော့ကျွန်တော်ကရှင်းရှင်းလင်းလင်းဖြစ်ဖို့ပထမဆုံးလိုအပ်တဲ့အနေကဘာလဲဆိုတော့သူတို့ဒီအင်္ဂလိပ်ကနေအင်္ဂလိပ်ကနေဘာကြီးခေါ်သွင်းလာတဲ့လူတွေဖြစ်တယ်ဆိုရင်အဲ့ဒီအခြေခံပေါ်မှာကျွန်တော်တို့ကနေပြီးတော့သူတို့ကိုနိုင်ငံသားပြုနေနိုင်ငံသားအဲ့နိုင်ငံသားပေးမယ်ဆိုတဲ့အသက်ကစဉ်းစားမှလားသို့မဟုတ်သူတို့ဒီဒီဒေသမှာဟိုဒေသခံဖြစ်တယ်ရိုဟင်ဂျာဆိုတဲ့တန်ရဖြစ်တယ်ဆိုတဲ့ဆိုတဲ့ဟာကိုကျွန်တော်စဉ်းစားမှလားအဲ့ဒါကိုရှင်းရှင်းလင်းလင်းအရင်လုပ်ဖို့လိုတယ်ကျွန်တော်အဲ့ဒီပြဿနာကိုမရှင်းမဲနဲ့ဟာကဟောဒါဗုဒ္ဓဘာသာဖွဲ့စည်းနဲ့မွတ်စလင်ဖွဲ့စည်းဈာမရှိတဲ့ပြိပခါလို့ပြောရင်ကျွန်တော်ကဖြစ်ရှင်းလို့မရဘူးဒီပြဿနာကိုကျွန်တော်ကဒါဟိုအလုံးဘာပြောလဲပြဿနာမရှိတော့ဈာနေတဲ့အနေနဲ့ဒါမွတ်စလင်ဖွဲ့စည်းဒါဗုဒ္ဓဘာသာဖွဲ့စည်းလို့ပြောရင်ကျွန်တော်အမြင်ကပြောမယ်ဆိုရင်တော့ရခိုင်တိုင်းရင်းသားတွေကလက်ခံမှာမဟုတ်ဘူးနော်သူတို့ကနေသိဖြစ်တာကိုနေသိဖြစ်တဲ့ကြောင့်သူတို့ကလက်ခံမှာမဟုတ်ဘူးအဲ့တော့ကျွန်တော်ကဒီပြဿနာကိုအရင်ရှင်းရမယ်နော်ဒီပြဿနာဒီရိုဟင်ဂျာသို့မဟုတ်ဘင်္ဂလီဆိုတဲ့ပြဿနာကိုအရင်ရှင်းဖို့လိုတယ်ဆိုတော့ native ဒေသခံဟုတ်တယ်သို့မဟုတ်သူတို့ကဒီအင်္ဂလိပ်ကခေါ်သွင်းလာတဲ့လူတွေဖြစ်တယ်ဆိုတဲ့ပြဿနာကိုပထမရှင်းဖို့လိုတယ်ဒုတိယဘယ်လိုပဲဖြစ်ဖြစ်သူတို့ကဒီဒေသမှာမွေးဖွားပေါက်ဖွားလာပြီဆိုရင်အဲ့နိုင်ငံသားပြုနိုင်ငံသားနိုင်ငံသားဆိုတဲ့ပြဿနာကိုအရင်ရှင်းဖို့လိုတယ်ဒုတိယရှင်းဖို့လိုတယ်အဲ့လိုရှင်းပြီးရင်သူတို့အဲ့သူတို့ state သူတို့အစင်တန်းပေါ်လေအဲ့နိုင်ငံသားကြီးပြုနိုင်ငံသားကြီးနိုင်ငံသားအဲ့အစင်တန်းတိုင်းသူတို့အခွင့်အရေးပေးဖို့လိုတယ်ကျွန်တော်တို့အဲ့ကြံစည်မှုကိုရှင်းရှင်းလင်းလင်းရှင်းမှဒီကမ္ဘာကဖြည့်ရှင်းမှုဖြည့်ရှင်းနိုင်မယ်လို့ထင်တယ
်ဟုတ်ကဲ့ကျောင်းမဆွေးကျင်းတော့ကျွန်တော်တို့ကိုဆွေးနွေးပွဲအတွက်ကိုစာရေးသားပေးပို့ထားတဲ့စာစာကိုလည်းဖော်ပြခြင်းပါရဲ့သူကတော့ဟိုမြန်မာတင်မောသားတူပါမတ်စုံဝင်ဖတ်ပြပေးပါဦးခင်ဗျာ
ကျွန်တော်နာမည်ဘူသူရိမာတင်မောသားတူပါရခိုင်ပြည်နယ်အရေးပြန်လဲကုစားရေးနဲ့ပတ်သက်ပြီးမပြောခင်ဘင်္ဂလားဒေ့ရှ်ကိုရောက်သွားတဲ့၄သိန်းကျော်၅သိန်းနီးပါးဘင်္ဂလီတွေကိုစိုးရိမ်မှုတစ်ခုဖြစ်မိပါတယ်။ဘာလို့လဲဆိုတော့မြန်မာနိုင်ငံမှာပြည်တွင်းစစ်နှစ်ပေါင်းများစွာဖြစ်ခဲ့ပြီးတဲ့နောက်တစ်ဖက်တိုက်ပွဲတွေကြာနေလို့ကိုမရတော့လို့ထိုင်းမှာထွက်ပြေးခိုးလုံကြတဲ့ဒုက္ခတွေကြီးရှိပါတယ်။ဒီနှစ်ခုကိုနိုင်ရှင်လိုက်ရင်နယ်မြေစစ်ဆင်ရေးတပတ်ကျော်ပဲလုံလိုက်ရတဲ့ရခိုင်ပြည်နယ်အရေးကဘင်္ဂလီဒုက္ခတွေလူဦးရေနဲ့နှစ်ပေါင်း60ကြာတစ်ပြေးပြေးထွက်ပြေးခိုးလုံကြတဲ့တိုင်းရင်းသားဒုက္ခတွေဦးရေဟာသိမကွာတဲ့အခြေအနေရှိတာကြောင့်ဒါဟာအာစာရဲ့ကဘာမှာသူတို့အပေါ်အမှန်ထင်မြင်လာအောင်ကြိုတင်ကြံစီမှုရှိရမယ်လို့ထင်မြင်ယူဆပါတယ်။နောက်ပြီးဘင်္ဂလီဒုက္ခသည်တွေကိုပြန်လည်လက်ခံရမှာ1993ဘင်္ဂလားဒေ့ရှ်နဲ့နှစ်နိုင်ငံသဘောတူညီမှုအရလက်ခံနေပဲထား။နေဆက်ခြံစည်းကိုတော့ခိုင်မာအောင်တည်ဆောက်ရမယ်။ဥပဒေတွေတင်ကြရမယ်။ Chanzio Kowinane, a Niamalu, Kikwin Bira Muri, now Nezaki, Dawinja, Winani, Lessa, Kodulumea, Tauna, a Pin Tata, and Kamu Muri, now Ninjaswani, Tanjare, Bingali Rene, Yakain, that Sare, Dianarigo, Longo Mu, a Piwa, Bina Mada, Yakainine, Ye, Jamle, Kusana, Matipare, so be don't tell me about it, Louis Tabarishin.
Okay, Chizua, Taro, General, of Yamatimoda, two, General, people Tare, Sardama. So, I cannot go to Sunny Water, so the telephone line is already American to Yawzu, Shin Yaula, Jamie Soto Yawa, Shin Yaula, the water will lead to Shin Melo Yawa at
the air. I mean, Lava. Oh, Uze and Daga German, who let you trip on it, Japan, again, yeah, a Pigado, the Japan, who's in a Puego, Gamer, Jida, got a Puego, Puego, Swabi, Lopeda, Puego, the Pitless, or who's in a Pitabolo. So, the Japan, I Alu Bansa was in it, Haga, Suyagamia, Nangaye, the Kuku Pansan, Bidoma, and Nangaye, Livers and Bidoma, Yakani, you were December, that the Gatham, you're lonely, the Latali, Tilade, who's in a Shibara.
ဟုတ်တော့ဟိုအစီအစဉ်ဆုံးမသက်ခင်မှာဒီပင်ဆွေးနွေးရပုံကိုဟိုချုပ်နေနေကျွန်တော်ပြန်မေးချင်တာတော့ဒီတစ်ခါဒီနေ့အချိန်တွေကိုဒီခုလိုနိုင်ငံတကာလည်းအကြီးအကျယ်အောင်စိုက်ခံနေရတဲ့အခြေအနေမျိုးမှာပေါ့လေဒီတစ်ခါဒီနေ့အရင်နဲ့ပတ်သက်လို့ရေရှည်ဖြစ်ရှင်းနေအောင်ဟိုတနည်းပြောမှဆိုရင်တော့ယောဂလက္ခဏာဘာဆိုတော့တမတမတ်ကြကြစောင့်ကြနိုင်မှုဆိုအရေးကြီးဆုံးဘာလို့ပို့လို့လဲက
crisis ကိုခေါ်တဲ့အကျတဲ့အခြေအနေဟုတ်သလားမဟုတ်သလားဒါလေးကိုရှင်းပြဖို့လိုပါတယ်နောက်တစ်ခါကျတော့အစိုးရအနေနဲ့ဒါကိုဘယ်လိုမျိုးစဉ်းစားတယ်ဘယ်လိုကင်တွေ့မယ်ပေါ့နော်ဆိုတော့သိက်ခက်ခဲတယ်ဆိုတော့ကျွန်တော်လက်ခံပါတယ်ဒါပေမဲ့လည်းကျွန်တော်မြင်လာတော့လမ်းပြမြည်ပုံပေါ့ဒီခိုင်ကိစ္စကိုကျွန်တော်တို့အစဉ်1 2 3 4ဘယ်လိုရှင်းသွားမယ်ဆိုတဲ့အခါမျိုးပေါ့ဆိုတော့ဒီလိုလုပ်ပြလို့ရှိရင်ကျွန်တော်တို့ကချက်ချင်းတော့မပြေလည်နိုင်ဘူးဒါပေမဲ့လည်းစဉ်းစားကြရရတာပေါ့နော်အခုချိန်မှာတော့ပြဿနာကကျွန်တော်မြင်လာတာအစိုးရကလည်းပါဇက်ပိတ်နေတယ်ကျွန်တော်တို့ပြန်ကြားရေးကြားဆလို့နောက်ပိတ်ဆုံးဟိုတော်တော်များများကပါဇက်ပိတ်နေတဲ့အခါမှာကျန်တဲ့လူတွေအတွက်ကတော်တော်လောက်ရကာကခက်တယ်စဉ်းစားခက်တယ်လို့ထင်ပါတယ
်ဟုတ်ကဲ့ဆရာဦးမောင်ဘောဆိုသဘောတော့ခင်ဗျာအခုဒီယောဂလက္ခဏာကိုတိတိကျခွဲခြားနိုင်မှုအရေးကြီးဆုံးဘာကြီးလုပ်ဖို့လိုလဲဆရာ
အရေးကြီးဆုံးကတော့အခုလက်ရှိဖြစ်နေတဲ့အခြေအနေရယ်ဖြစ်လာတဲ့သမိုင်းနဲ့ပတ်သက်ပြီးတော့တိတိကျကျပြတ်သားတဲ့အဖြေတစ်ခုကိုအစိုးရဘက်ကပေးဖို့လိုတယ်။အဲပေးဖို့လိုတဲ့အဲ့ဒါကိုပေးဖို့အတွက်ညီလာခံဖြစ်စေဘာဖြစ်စေတစ်ခုပေါ့ဗျာ။အဲ့ဒါလုပ်ပြီးဆုံးမဖြစ်တစ်ခုထွက်ဖို့လိုတယ်။ဒါတော့ရခိုင်တိုင်းသားတွေလည်းပါတယ်၊ကျန်တဲ့လူတွေလည်းပါဖို့လိုတာပေါ့။အဲ့ဆုံးမဖြစ်ထွက်လာပြီးအဲ့ဒါကိုကျွန်တော်အကောင့်တွေပို့ဖို့လိုတယ်။အခုကျွန်တော်တို့ဒုက္ခပဲကြေကနာကိုဘင်္ဂလားဒေ့ရှ်ကြီးကဒုက္ခပဲကြေကနာပြောမနေဘူး။ဟုတ်ရခိုင်ပြည်နယ်ထဲမှာပါတဲ့ဒီခါဦးမွတ်စလင်တွေဘူးမွတ်စလင်ပင်ကြီးမွတ်စလင်နဲ့ပတ်သက်လို့သူငနာပီးလက္ခဏာနဲ့ပတ်သက်တော့ဘယ်လိုဖြစ်ရှင်းမလဲဆိုတာနဲ့ပတ်သက်ပြီးအဖြေတစ်ခုရှာဖို့လိုတယ်အခုကျွန်တော်စစ်တွေဘက်မှာရှိတယ်ပေါက်တော့မှာရှိတယ်တန်တော့မှာရှိတယ်နော်ငနာမရှိဘူးဘာမှမသိဘူးဖြစ်နေနော်အဲ့ဒါနဲ့ပတ်သက်ဘယ်လိုဖြစ်ရှင်းမလဲသူကသူ့ကိုယ်သူ့ရောညာပြောတယ်ဒီဘက်ကလည်းပင်ကြီးမွတ်စလင်ပြောတယ်ဒီပြဿနာအရင်းခံကိုတက်တက်သာသာမဖြေရှင်းပဲနဲ့ကျွန်တော်ကဒီပြဿနာဖြေရှင်းဖို့ခက်ခဲမယ်လို့ကျွန်တော်ထင်တယ်ဒီအရင်းကပြဿနာအရင်ဆုံးဖြေရှင်းဖို့လိုတယ်ဒီရင်းကတည်းကသမိုင်းဆိုင်ရာပြဿနာဖြစ်တဲ့အတွက်သမိုင်းဆိုင်ရာပြဿနာအရင်ရှင်းပြီးတော့မှန်မှန်ကန်ကန်ဖြေရှင်းရင်ကျွန်တော်ဒီပြဿနာကိုဖြေရှင်းနိုင်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ပြင်နေဆွေးနွေးပြတဲ့ဆရာဦးမောင်ဆိုဦးအောင်သူငယ်နဲ့ကိုယ်ဝင်ဆွေးနွေးတဲ့လူတွေစာရေးသားပြပုတဲ့လူတွေအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ